ကိုဗစ်ကဗေးတံကိုနှစ်နှစ်လောက်ခံနေရပြီးစီးပွားရေးထိခိုက်ကျဆင်းနေတဲ့ထိုင်းနိုင်ငံကနိုင်ငံရဲ့ကုန်ထုတ်လုပ်မှုအပိုင်းကိုပြန်လည်စတင်နိုင်ဖို့ရွှေပြောင်းလုံသမား8သိန်းလောက်လိုအပ်ချက်ရှိနေတယ်ဆိုပြီးထိုင်းလုပ်ငန်းရှင်တွေကထိုင်းလုံသမားရဲ့ဝန်ကြီးဌာနကိုတင်ပြထားကြပါတယ်။လက်ရှိမှာလည်းကူးစက်မြန် Omicron COVID ပိုးကူးစက်သူတွေမြင့်တက်လာနေပြီမဲ့နေဆက်ဒေသတွေမှာအလုပ်လုပ်ဖို့အတွက်မြန်မာနဲ့ကမ္ဘောဒီးယားလုံသမားတွေကိုစတင်ခေါ်ယူသွားမှာဖြစ်ပါတယ်။သူတို့အတွက် Quarantine Center တွေပြင်ဆင်ထားပြီးဖြစ်ကြောင်းထိုင်းလုံသမားဝန်ကြီးကပြောဆိုခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မြန်မာပြည်သားများရဲ့ပို့တွက်လှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
။ထိုင်းမြန်မာနေဆက်ဒေသ၄ခုထိုင်းကမ္ဘောဒီးယားနေဆက်ဒေသ၄ခုအဲ့မှာ3000ခေါ်ရှင်းပြောလို့သား3000ကိုထိုင်းနိုင်ငံရဲ့အလုပ်ကျန်းလုပ်ငန်းဝင်တွေမှာဝင်ရောက်လုပ်ကိုင်ဖို့တဲ့နေဆက်ဒေသအတွက်ပဲကြီးလာဖြစ်တဲ့အတွက်ရာသီလိုက်လို့သမားတွေခေါ်မယ်ဆောက်လို့ရေးအိမ်ဝဲမှုစိုက်ပျိုးရေးလုပ်ငန်းတွေအတွက်ပဲအဓိကထားပြီးခေါ်တာဖြစ်တယ်။ကမ္ဘောဒီးယားလူသားတွေအတွက်တော့ COVID Quarantine Center 17နေရာလူ1036ယောက်နေလို့ရတဲ့အခန်း292ခန်းကိုလည်းထားတယ်။မြန်မာလူသားတွေအတွက်တော့ COVID Center 6နေရာလူတစ်ကြိမ်ကို330ယောက်ရှိတဲ့အခန်း185ခန်းထားရှိတယ်။ဒီပြောင်းလူသားတွေအတွက်တော့သတင်းကောင်းပဲပေါ့။သို့တော်လည်းနေစားမှာပဲလုပ်လို့ရမှာနော်။အလုပ်သမားဝင်ကြီး9စုချက်ချုပ်ကလေးပူဆောင်တဲ့အစီအစဉ်ရမရရပဲအစီအစဉ်လုပ်လိုက်
မြန်မာလူသမားတွေအတွက်ထိုင်းနိုင်ငံရဲ့နေဆက်တွေဖြစ်တဲ့ကန်ချနာပူရီတက်ချင်းရံရနောင်းနေဆက်တွေကနေအလို့သမားတွေကိုခေါ်ယူသွားမှာဖြစ်ပါတယ်။ကိုဗစ်ကပ်ဘေးကာလဖြစ်တာမို့ထိုင်းအစိုးရကကိုဗစ်စီကံတတ်မှတ်ချက်တွေနဲ့အလို့သမားတွေကိုခေါ်ယူသွားမှာဖြစ်တယ်လို့လည်းဦးမိုးကျော်ကရှင်းပြပါတယ်
။အလို့ရှင်ကဒီထိုင်းနိုင်ငံကြီးလာရောက်တဲ့လူသားတွေကိုဆက်သွယ်ပြီးတာနဲ့သုံးရက်အတွင်းမှာ PCR စနစ်နဲ့ကိုဗစ်စစ်ဆေးပြီးတဲ့အခါမှာအကူပေးကွယ်စီနှစ်ကြိမ်ထိုးနိုင်ပြီးကြောင်းသက်သေထောက်သားပြ။ထိုင်းစီယုံဒီမှာယောဂဆီစီပြော့ကျမိုက်အာမက3လကဝယ်ယူရပြီ။ထိုင်းလဝကမှာတလသတန်းရှိတဲ့ထိုင်းနိုင်ငံနဲ့ဝင်ရောက်ခွင့်တလနေထိုင်ခွင့်ဗီဇာယူရမယ်။ကွယ်တင်း9ရက်ဝင်ရမယ်။အဲ့ကွယ်တင်း9ရက်ထဲမှာကျမိုက်ဆစ်စီတာလုပ်ပြီးပိုးတွေ့သူတွေကိုတော့စီယုံစီတင်းကနေမှကုသမှုပေးမယ်။အစ်စ်9ကတော့ယောဂလုံးဝပြင်ဆင်နေခြေပြောက်လို့သားဟုထိုင်းလုံခြုံရေးဌာနကနေပြီးတော့3လဝတ်ပါမယ်ထုတ်ပေးမယ်
။ထိုင်းလုံရှင်တွေကလုံသားလိုအပ်ချက်တွေရှိကြောင်းထိုင်းလုံသမားရဲ့ဝန်ကြီးဌာနကိုတင်ပြတောင်းဆိုခဲ့ရမှာဒီဇင်ဘာလကနေဖေဖော်ဝါရီလ20ရက်နေ့လောက်ထိ3လတာကာလအတွင်းမှာရှစ်ပြောင်းလုံသမားတသိန်းတသောင်းကျော်ခေါ်ယူဖို့တင်ပြထားတယ်လို့လည်းဆိုပါရယ်။ဒါပေမဲ့ထိုင်းနိုင်ငံမှာကူးစက်မြန် Omicron COVID ကူးစက်မှုတွေထပ်မံမြင့်တက်လာနေတဲ့အတွက်မြန်မာအပါဝင်အင်းနီနာချင်းနိုင်ငံတွေကအလို့သမားခေါ်ယူရေးကိစ္စတွေကကြံ့ကြာမှုတွေရှိနေပြီးလက်တလောမှာတော့နေဆက်တွေကလိုအပ်နေတဲ့အလို့သမားတွေကိုစတင်ခေါ်ယူဖို့လှုံ့ဆော်ခဲ့တာဖြစ်ပါတယ်ရှင်။